တင်လန်းချေဆိုင် Nokia ကုမ္ပဏီကိုလကဘာပေါ်မှာပထမဆုံး Cellular Network ဆက်သွယ်ရေးကွန်ရက်တိဆောက်ဖို့အတွက် American အာကာသစူးစမ်းလေးလာရေးဖွဲ့ NASA ကရွေးချယ်ခဲ့တယ်လို့ Nokia ကတင်လန်းနေမှာပြောပါတယ်။ NASA ရဲ့ Artemis အစီအစဉ်ကလကဘာကို2024မှာလူသားတွေပြန်သွားနိုင်ရေးနဲ့လပေါ်မှာရေရှည်အခြေချနေထိုင်ဖို့တိဆောက်ရေးတွေလှုပ်ဆောင်ရမှာဒီဆက်သွယ်ရေးကွန်ရက်ထူထောင်ဖို့လည်းပါဝင်တာပါ။လူသားတွေလဘောပြန်မသွားခင်အာကာသထဲမှာပထမဆုံးကျိုးမဲ့ broadband ဆက်သွယ်ရေးစနစ်တက်ဆင်နိုင်ဖို့အတွက်2022မှာလမျက်နှာပြင်ပေါ်မှာတည်ဆောက်မှာဖြစ်ကြောင်း Nokia ကပြောပါတယ်။ Nokia ဟာ American နိုင်ငံ Texas အခြေစိုက်အာကာသယာဉ်တည်ဆောက်တဲ့ Intuitive Machine Spokely ကုမ္ပဏီနဲ့လက်တွဲလုပ်ဆောင်မှာဖြစ်ပြီးသူတို့ရဲ့လာဆင်းရင်နဲ့ဆက်သွယ်ရေးကွန်ရက်တက်ဆင်မဲ့ပစ္စည်းကိရိယာတွေကိုပို့ပေးမှာဖြစ်ကြောင်းပြောပါတယ်။လဘောရောက်သွားတဲ့ပစ္စည်းတွေကအလိုလျောက်တက်ဆင်ကြမှာဖြစ်တယ်လို့LTE လို့ခေါ်တဲ့လဘောကပထမဆုံးဆက်သွယ်ရေးစနစ်ကိုထူထောင်ပေးမှဖြစ်ကြောင်းလည်း Nokia ကပြောပါတယ်။ဒီကွန်ရက်ကနေအတန်နဲ့အမိန်ပေးထိန်းချုပ်တာ၊လဘောသွားရင်တွေကိုအဝေးကထိန်းချုပ်တာ၊လမ်းညွန်တာနဲ့ HD video တွေထုတ်လွှင့်ပေးတာတွေပါဝင်ဆက်သွယ်ရေးဆိုင်ရာအချက်အလက်မျိုးစုံကိုလုပ်ပေးနိုင်မှဖြစ်ကြောင်းလည်းပြောပါတယ်။